ပြီးခဲ့တဲ့ရက်ပိုင်းကပဲ2019ခုနှစ်နှစ်ကုန်ပိုင်းမှာညဉ့်ညံရေးညီလာခံတတိယကြိမ်27ရာစုပင်လုံညီလာခံဆက်လက်ကျင်းပနိုင်ရေးအတွက် UPDJC အစည်းအဝေးကိုကျင်းပနိုင်ခဲ့ပါတယ်။ဒီအစည်းအဝေးအပြီးဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့2019ခုနှစ်မှာမြန်မာနိုင်ငံမှာတကယ်တမ်းညဉ့်ညံရေးရတော့မှာလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ဒီမေးခွန်းအပေါ်မှာအစိုးရနဲ့အပြစ်ခတ်ရစေးရေး NCA လက်မှတ်ရေးထိုးထားတဲ့RCSS SSC အဖွဲ့ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းငင်းပြောတာကတော့
ညဉ့်ညံရေးကိုကျွန်တော်တို့ဘာပေတာနဲ့တိုင်းကြမလဲအားလုံးလိုချင်တဲ့နော်အားလုံးကလည်းလက်ခံတဲ့ဆက်သွယ်မှုတွေရတဲ့ချိန်ကြမှာပဲကျွန်တော်တို့ကညဉ့်ညံရေးဆိုတဲ့တိုင်းတာတစ်ခုတော့ပြည့်မယ်လို့ပဲကျွန်တော်တို့ထင်တယ်လေခုလောဆယ်လီ2017အားလုံးတည်တဲ့အချိန်ပဲပြောမယ်ဆိုရင်တော့ဘာမှကျွန်တော်တို့မမေရရမရရှိသေးဘူးလို့လည်းမြင်တယ်အခုကျွန်တော်တို့က NCA နဲ့တိုင်းနေဆိုရင်မနော် NCA မှာအားလုံးတည်တဲ့တိုင်းနဲ့ကျွန်တော်တို့ကလမ်းပြညပုံခုနှစ်ချက်အခုက9ဆင့်မနော်9ဆင့်မှရောက်နေတယ်ကျွန်တော်တို့ဒီတော့ကကျွန်တော်တို့ပြောဆက်ရပြောမယ်ဆိုရင်တော့တိုးတက်မှုရှိပါလိမ့်မယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့လိုချင်တဲ့ဖက်ဒရယ်ကိစ္စတို့တခြားကိစ္စတို့ကတကယ်ရရလားဆိုတဲ့ဟာနဲ့တိုင်းကြည့်တော့ကျွန်တော်တို့ကမမြင်ဘူးဒီတော့ကကျွန်တော်ကတော့ဒီ2019ကငင်းချင်းရင်ဒီဖြစ်လာပြီလားဆိုတော့အဲ့အပေါ်မှာတော့ကျွန်တော်တို့မေးခွန်းရှိတာပါတော့
တကယ်တမ်းအခြေအနေအရအခုနှစ်ကုန်မှာကျင်းပမယ်ဆိုတော့ညီလာခံဖြစ်ပါမလားဆိုတာပါတန်တရားဝင်နေတယ်လို့ပြောပါတယ
်27ရာစုပြည်လုံးညီလာခံကဒီဇင်ဘာလမှာလုပ်မယ်ဆိုတာရောအဲ့အတွက်တော့ကျွန်တော်လုပ်နိုင်ပါမလားဆိုတော့အခုကကျွန်တော်တို့လည်းစဉ်းစားနေရတယ်လောလောဆယ်ဒီအခြေအနေအနေထားအရာကไทยแลนด์เนี่ยลุกพอเนเน่เค้งเหมือนโลทีเนี่ยคิดเลยจะเน่ล่ะบ่เนา
ะ RCSS SSC อภิเษกดุติยาบုံมุจีซายงิงပြောပြသွားတာပါတကယ်က2နှစ်တက်တန်းရှိပြီဖြစ်တဲ့ NCA လက်မှတ်ရေးထိုးပြီးချိန်မှာအစိုးရဘက်ကကြားကာလအစီအစဉ်တွေဘာတစ်ခုမှအကောင့်ထဲပေါ်လုံဆောင်မပေးနိုင်တာတွေရှိတယ်လို့ပဲအချိန်ကန့်သက်ချက်အကျတတ်မှတ်ချက်အချိန်နဲ့ရေးဆွဲထားတဲ့စီမင်းတွေဟာလည်းလက်တွေ့နဲ့ကိုက်ညီမှုမရှိတာတွေရှိနေတယ်လို့ဆိုပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံရဲ့ငញ្ញံရင်ဖြစ်စဉ်မှာအပိုင်း၃ပိုင်းကွဲနေတာဖြစ်ပါတယ်။ငញ្ញံရင်ဖြစ်စဉ်ကိုဆောင်ရွက်နိုင်ဖို့အစိုးရပိုင်းကတိုင်းရင်းသားတွေဘက်ကအားလုံးပါဝင်ရေးဆိုတဲ့မူရှိခဲ့ပေမဲ့အစိုးရဘက်ကလက်မှတ်ရေးထိုးခြင်းသူအရင်ထိုးထားနောက်မှထိုးခြင်းသူတွေနောက်မှဆိုတဲ့မူကြောင့်လက်မှတ်ထိုးတဲ့အဖွဲ့၈ဖွဲ့အရင်ထွက်ပေါ်လာပြီးUNFC အဖွဲ့ကတော့လက်မှတ်မထိုးတဲ့အဖွဲ့ဖြစ်လာပါတယ်။နောက်ပိုင်းမြောက်ပိုင်း9ဖွဲ့က UNFC ကခွဲထွက်သွားချိန်မှာအပိုင်း3ပိုင်းကွဲသွားတဲ့အခြေအနေဖြစ်ပါတယ်။အခုဆိုရင် UNFC 4ဖွဲ့က NCA လက်မှတ်ရေးထိုးရေးအတွက်အချက်6ချက်ကိုအစိုးရနဲ့ညှိနှိုင်းနေတာ9ချိန်ညှိနှိုင်းခဲ့ပြီးဖြစ်တယ်လို့ပဲအချိန်ကာလအားဖြင့်ဆိုရင်15လကျော်ကြာခဲ့ပါပြီ။ဒီအခြေအနေနဲ့ပတ်သက်လို့ UNFC အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဥထုံးစော်ပြောတာက
ရေလည်မှုအနေထားကိုเนาะကျွန်တော်တို့အပြုသဘောဆောင်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အပေါင်းလက္ခဏာဆောင်တဲ့ချူတောင်းကနေစဉ်းစားမယ်ဆိုလို့ရှိရင်ဒီလောက်မကြတဲ့ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့လေဆိုတော့ဒီလောက်တော့ကြာလာခဲ့ပြီဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီအချိန်မှမှကျွန်တော်တို့ဘယ်လောက်တိုက်တာတိဆက်ပြီးတော့မှအချိန်ယူရအောင်မလဲဆိုတာကျွန်တော်တို့ကခံမှန်းရခက်ပါတယ်အဓိကပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဘက်နှစ်ဘက်ရဲ့နှိမ့်နိုင်သဘောတူညီမှုရလက်ပေါ်မှာမူတည်တယ်လို့ကျွန်တော်တို့ပြောမှာဖြစ်တယ်တဘက်နဘက်ဆိုတဲ့နေရာမှာတစ်ဖက်ကပေါ့ဗျာเนาะအချော့တင်းတွေလုပ်ဖို့လိုတယ်မူဝါဒဖြည့်ဆွတ်မှုတွေမရှိသမျှကာလပတ်လုံးကတော့အဲဒါကတော့ကြံ့ကြံ့နေဦးမယ်သဘောဆောင်နေပါတယ
်တကယ်တမ်းကျတော့တမတော်ဘက်က NCA ကိုတရည်စီစုတ်ကင်ထားတဲ့အနေအထားမျိုးရှိနေတယ်လို့ပြောပါတယ
်တမတော်ဘက်က NCA ရဲ့အပေါင်းကိုကျော်လွန်လို့မရဘူးဆိုပြီးမှအဲ့လိုမျိုးအသေးရက်တည်နေတဲ့အဲတရည်စီအဲမူဝါဒသဘောထားတွေကင်ထားတာတွေ့ရတယ်လို့အဲ့ဒီတရည်သေးခြင်ထားတဲ့အပေါ်မှာမူတည်ပြီးမှကျွန်တော်တို့ဆက်ဆွေးနွေးရင်လည်းပဲဒါဒီလက်ချာတာတော်တော်လေးခက်တယ်ဆိုတော့ပုံစံရှိနေပါတယ်။မူအရပေါ့နော်မူဝါဒကဘာဖြစ်လဲဆိုတော့ဒီ SCA ပေါင်းကိုကျော်လွန်လို့မရဘူးဆိုတော့အဲ့ဒီတရည်သေးမူဝါဒခြင်ထားတဲ့အချက်ကပဲအဓိကအခက်ခဲဖြစ်နေပါတယ်။လို့အဲ့ဒီတရည်သေးခြင်ထားရင်တော့ကျွန်တော်တို့ကအဲ့ဒါခက်အောင်မယ်။အဲ့ဒီအခက်ခဲကိုကျော်လွန်နိုင်မှာပဲဒီ SCA လက်မရေးထိုးနိုင်တဲ့အဆင့်ကိုရောက်မယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။
ဥထုံးစော်ပြောပြသွားတာပါဒါပေမဲ့မကြခင်ရှစ်ကြိမ်မြောက်တွဲဆုံညှိနှိုင်းမှုတွေဆက်လုပ်ဖို့ရှိပြီးနှစ်ဖက်အလျှော့အတင်းလုံနိုင်မယ်လို့မျှော်လင့်တယ်လို့ဆိုပါတယ်နောက်တစ်ခုကတော့ UNFC ကနေ ခွဲထွက်သွားတဲ့မြောက်ပိုင်းဖွဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအတော်လေးကိုအရေးကြီးနေပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအဖွဲ့မှာပါတဲ့ UWS ဝါပြည်သွေးစည်းညင်ညူရေးအဖွဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့တို့ဟာတိုင်းရင်းသားအဖွဲ့တွေထဲမှာတပ်ရင်အားလက်နက်အင်အားအကြီးဆုံးအဖွဲ့တွေဖြစ်နေလို့ပါ။ဒီမြောက်ပိုင်းအဖွဲ့က NCA လမ်းကြောင်းကိုမလိုက်ဘူးလို့ပြောဆိုထားပါတယ်။အရေးကြီးဆုံးကတော့ငြိမ်းချမ်းရေးအတွက်ဒီအဖွဲ့နဲ့အစိုးရနဲ့တက်မတော်အနေနဲ့စကားများများပြောဆိုဖို့လိုနေတာလို့သုံးသက်သူတွေကမြင်ပါတယ်။ဒါပေမဲ့ပထမဆုံးအကြိမ်တွေ့ဆုံမှုဖိတ်ကြားတဲ့နေရာမှာခုနှစ်ဖွဲ့ကိုတစ်ဖွဲ့ချင်းဖိတ်ကြားတာနဲ့အလုံးတစ်ပေါင်းနဲ့အဖွဲ့လိုက်ဖိတ်ကြားတာကစပြီးမပြေလည်မှုတွေဖြစ်ပြီးရှေ့ဆက်မရဖြစ်နေတာပါ။ဒီအခြေအနေများအရနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပြောခဲ့သလို2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်ဖို့အလားအလာဘယ်လိုရှိနေပါသလဲ။အမေးသာရှိပြီးဖြေဆိုဖို့ရည်ရာမရှိတဲ့အခြေအနေမဟုတ်ပါလားခင်ဗျာ။